ထိုင်းမြန်မာနယ်စပ်ချင်းရိုင်ချင်းမိုင်နယ်အယုဒ္ဓယာပြည်နယ်တွေမှာအောက်တိုဘာလ21ရက်နေ့ကနေ24ရက်နေ့အထိမူရခိုင်ဝင်12ဦးနဲ့ကာလတံပိုးထိုင်းဘက်ဝင်12000ကျော်တံပိုးရှိတဲ့မူရစေဝါတွေကိုလက်တိုက်ဖမ်းမိခဲ့တာဆိုပြီးအမှတ်5ဒေသမူရနေလေးအဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်မူရစေဝါအများအပြားဒီအပိုင်းတွင်ဖမ်းမိခဲ့တာတွေနဲ့မူရခိုင်ဝင်တွေကိုဖမ်းမိခဲ့တာတွေနဲ့ပတ်သက်လို့မူရနေနေရေးအဖွဲ့ကအကြီးအကဲတဦးဖြစ်တဲ့ဝီချိုင်းချိုင်မုံခိုးကတော့အခုလိုပြောဆိုသွားပါတယ်
။ဆွေးနွေးတဲ့ပတ်သက်တဲ့ကိစ္စတွေကတော့ဖြစ်ပါသေးတယ်။ဒါကတော့ဖြစ်ချက်ပေါ့။ဒါကြောင့်ဒီလိုမျိုးနေပြည်တော်တာဖတ်ရတဲ့ဒီပတ်သက်တာနဲ့
အခုလိုမျိုးမူရစေဝါအမြောက်အများကိုထိုင်းနိုင်ငံနဲ့တည်ဆောက်နေတဲ့မူရခိုင်ဝင်တွေကိုဖမ်းမိပြီးတဲ့နောက်တစ်ဖက်နိုင်ငံကလည်းစီစဉ်ပြီးပို့ပေးနေကြသူတွေကိုမကြခင်ဖော်ထုတ်ပြီးဖမ်းဝရမ်းထုတ်ပြန်သွားပါမယ်။ဒါအပြင်ဒီလူတွေနဲ့ပတ်သက်လို့သတင်းပေးနိုင်အောင်စုဝေပါထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကိန်းတွေဟာထိုင်းနိုင်ငံကလည်းတစ်ဆင့်နိုင်ငံတကာအထိဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အောက်တိုဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ကနေနကွန်ဆဝမ်မြို့အထိမောင်းဝင်လာတဲ့ကားထဲမှာတော့စိတ်ကြွစီပြား6တန်းကျော်နဲ့မူရခိုင်ဝင်3ဦးကိုဖမ်းမိခဲ့ပြီးတနေ့တည်းမှာပဲချင်းရိုင်ပြည်နယ်အတွင်းကအဓိကမူရခိုင်ဝင်9ဦးကိုလည်းစိတ်ကြွစီတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ချင်းစံဒေသမှာဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ21ရက်နေ့မှာတော့အယုဒ္ဓယာပြည်နယ်ထဲမှာစိတ်ကြွစီပြား4တန်း4သိန်းကျော်နဲ့အိုက်မူရစေဝါကီလို200ကိုလည်းဖမ်းမိခဲ့ပါတယ်။မူရနှိမ်နေရဲတွေဟာဖမ်းမိသူတွေရဲ့ခွင်းဆက်ဖြစ်တဲ့မူရစေဝါနဲ့ပတ်သက်လို့ငွေကြေးခွာချပေးနေတယ်လို့စွပ်စွဲခံလာရတဲ့ဘန်ကောက်မြို့ကနေတိန်ကိုလည်းဒီရက်ပိုင်းတည်းမှာပဲဝင်ရောက်စီးနှင်းခဲ့ပြီးတန်ငွေတန်း80ကျော်ကိုလည်းသိမ်းဆည်းခဲ့ပါတယ်။ထိုင်းဆိုရကတနေ့အတွင်းရွှေတရီကန်ဒေသထုတ်စိတ်ကြွသေးတဲ့တန်ပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးဝီရတရခန်642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းတန်ငွေတန်း600ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကဝီရနေနေတာဝန်ရှိသူတွေကလည်းမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါရဲ့ရှင်။